Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ20ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကျမစုမောင်ကတာဝီယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကီထိုက်ပါ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုထင်ကျေးနဲ့မျှော်လင့်မထားကြဘို့သမ္မတအိုဘားမားကတိုက်တွန်းပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့အစိုးရအဖွဲ့ရဲ့အရေးပါတဲ့နေရာတွေအတွက်လူတွေဆက်ပြီးရွေးချယ်နေပါတယ်။အိန္ဒိယနိုင်ငံမှာတော့ယထာလန်းချော်တိတ်မောက်တာကြောင့်လူ90ကျော်သေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့တရုတ်မြန်မာနယ်စပ်မူဆယ်105မိုင်ကုံသွယ်ရေးဇုန်နားမှာတပ်စခန်းတွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ပူးပေါင်းပြီးတော့ဝင်ရောက်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။
ဒီအရင်ကပေါ်လာတဲ့ဒီမူကတရားမှာမှဖျားကုန်မှရှိတဲ့လူကြီးတက်ကိုပြစ်တာလို့ဆိုနေရောက်တဲ့တရားလက်စဲပေါ်လို့အဲရတားကြီးပဲ
အရတားတချို့တည်ဆုံးမှုရှိခဲ့တဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်အစိုးရတည်လက်ထက်ဒုဝန်ကြီးတူရာထူးကရက်စဲလိုက်တဲ့အပေါ်အမြင်သုံးသက်ချက်ရင်သားကင်ဆာဘလူးကုသတင်တယ်လဲစိတ်ကစင့်ကလျားယောဂါဘာကြောင့်ဖြစ်ရလဲစတဲ့သတင်းလွှာတွေတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားကမနေ့စနေနေ့ကလက်တင်အမေရိကန်နဲ့ကာရေဘီယံဒေသကလူငယ်ခေါင်းဆောင်1000ကျော်နဲ့တွေ့ဆုံလာမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုထင်ကျေးနဲ့မျှော်လင့်မထားကြဘို့ပြောဆိုပါရယ်။ပီရူးနိုင်ငံမြို့တော်လီမာမှာပြုလုပ်ခဲ့တဲ့တောင်ဟောပုံစံတွေ့ဆုံပွဲမှာတက်ရောက်လာတဲ့လူငယ်တွေကအမေရိကန်သမ္မတအပြောင်းလဲအပေါ်စိုးရိမ်မကင်းမေးမြန်းကြတဲ့မေးခွန်းတွေကိုသမ္မတအိုဘားမားဖြေဆိုခဲ့တာဖြစ်ပါတယ်။မျော်လင့်ချက်မရှိရင်အခြေအနေတွေပိုပြီးကောက်အောင်လုပ်နိုင်မှာမဟုတ်ဘူးလို့သမ္မတဥပမာကပြောဆိုပြီးအကောင်းမြင်ချဖို့လူငယ်တွေကိုတိုက်တွန်းပါတယ်။ရွေးကောက်ခံသမ္မတတဲ့အပေါ်မှာချက်ချင်းကောက်ချက်မချဘဲအစိုးရအဖွဲ့တွေကိုဖွဲ့စည်းဖို့ဖြည့်ရှင်းရမယ့်အကြောင်းအရာတွေကိုသုံးသပ်ဖို့နဲ့ဘယ်လိုမူဝါဒတွေချမှတ်ဆောင်ရွက်မလဲဆိုတာကိုဆုံးဖြတ်လုပ်ကိုင်ဖို့အချိန်ပေးကြဖို့အရေးကြီးတယ်လို့လည်းသမ္မတဥပမာကပြောဆိုပါတယ်။အမေရိကန်သမ္မတနဲ့တခြားခေါင်းဆောင်တွေကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေဖက်နှစ်ပတ်လည်ညီလာခံကိုတက်ရောက်ဖို့ပေရူးမြို့တော်လီမာကိုရောက်ရှိနေကြတာဖြစ်ပါတယ်။လူငယ်တွေနဲ့တောင်ဟောပုံစံအမေးအဖြေတွေ့ဆုံမှုအပြီးမှာတော့အမေရိကန်သမ္မတဘရက်ကိုဘားမားကတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့အမေရိကန်သမ္မတအိုဘားမားကအေဖက်ခေါင်းဆောင်တွေနဲ့ထပ်ပြီးတွေ့ဆုံမှာဖြစ်ပြီးဝါရှင်တန်ကိုမပြောင်းခင်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းရှိနေပါတယ်။တနင်္လာနေ့မှာတော့သမ္မတအိုဘားမားဝါရှင်တန်ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ထဲမှာအရေးပါတဲ့နေရာတွေအတွက်လူတွေရွေးချယ်နေတဲ့နေရာမှာမနေ့စနေနေ့ကရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကနဦးကာလတွေတုန်းက Republican Party ထဲမှာသူ့ကိုအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့မှုတွေ Mitt Romney နဲ့တရားဝင်တွေ့ဆုံဆွေးနွေးပါတယ်။ရွေးကောက်ခံသမ္မတထရမ့်နဲ့တွေ့ဆုံဆွေးနွေးဖို့အတွက် Mr. Trump ရဲ့ New Jersey ကကောက်ကွင်းထဲကိုရောက်ရှိလာသူတွေထဲမှာပညာရေးနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားကြတဲ့ Michelle Rhee,Bester DeVos နောက်ကာကွယ်ရေးဝန်ကြီးဖြစ်ထင်ကြီးပေးခံနေရသူတွေကတယောက်ဖြစ်တဲ့ငိမ့်စားဗိုလ်ချုပ်ကြီး James Mattis တို့ပါပါတယ်။ Trump National Guard Club အပြင်ဘက်ကို Mitt Romney နဲ့တူထွက်လာတဲ့ Mr. Trump ကအပြင်ဘက်ကစောင့်နေတဲ့သတင်းတောက်တွေကိုတွေ့ဆုံဆွေးနွေးပွဲကတိတ်ပြီးအောင်မြင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲကြိုကာလတုန်းကသမ္မတလောင်း Trump ကိုမတီးကြည့်တဲ့လူလိန်တယောက်လို့ပြောဆိုခဲ့တဲ့ Mitt Romney ကသူတို့နှစ်ယောက်အနေနဲ့ကမ္ဘာကြီးရာကိစ္စတွေကိုအသေးစိတ်အတွင်းကြကြဆွေးနွေးပြခဲ့တယ်လို့သတင်းတောက်တွေကိုပြောဆိုပါတယ်။2012ခုနှစ်ရွေးကောက်ပွဲတုန်းကသမ္မတဘရက်အိုဘားမားကိုရှုံးနိမ်ခဲ့တဲ့ Romney ကိုနိုင်ငံခြားရေးဝန်ကြီးဖြစ်ရွေးချယ်ခန့်အပ်မယ်ဆိုတဲ့သတင်းတွေမကြာသေးခင်ရက်ပိုင်းကထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့မနေ့စနေနေ့က Mr. Trump နဲ့ Mr. Romney တို့တွေ့ဆုံမှုပြီးမှနိုင်ငံခြားရေးဝန်ကြီးဖြစ်ဘသူကိုရွေးမယ်ဆိုတဲ့တိကျတဲ့အဖြေဆုံးတရားထွက်မလာသေးပါဘူး။ဒီကနေ့တနင်္ဂနွေနေ့မှာတော့ရွေးကောက်ခံသမ္မတထရမ့်နဲ့တွေ့ဖို့စီစဉ်ထားသူတွေထဲမှာကုံသွေးဝန်ကြီးဖြစ်အလားအလာရှိနေတဲ့ဂရေကျွဲတထေးကြီး Wilbur Ross ပါပါတယ်။ဂရေကျွဲတထေးကြီး Wilbur Ross ကဒီဝါလီခံလဲရတဲ့ကုမ္ပဏီတွေအချက်တဲဆိုင်နေတဲ့အင်ချမ်းမြေတွေပေါ်ရင်းနှီးမြှုပ်နှံမှုတွေကနေဒေါ်လာတန်းထောင်နဲ့ချီအကျိုးမြတ်ရခဲ့သူဖြစ်ပါတယ်။နောက်ထပ်တွေ့ဆုံမှုစီစဉ်ထားသူတွေထဲမှာတော့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးဖြစ်တဲ့ Breakwater Association ရဲ့အကြီးအကဲစီးပွားရေးလုပ်ငန်းရှင် Davis McCormick New Jersey အုပ်ချုပ်ရေးမှူး Chris Christie တို့ပါဝင်ပါတယ်
ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကသူမရဲ့ Christian Democrat CDU ရဲ့တခြားခေါင်းဆောင်တွေနဲ့ဒီကနေ့တင်းနှင်းကနေနေကင်းမိုင်းမှာတွေ့ဆုံချိန်မှာအစိုးရကြီးကစရုပ်ထသက်တမ်းတက်ဝင်ရောက်ရှင်းပြမယ်ဆိုတာကိုကြေညာမယ်လို့ခန့်မှန်းထားကြပါတယ်။ဒီကနေ့နေကင်းပိုင်းမှာသတင်းစာရှင်းလင်းပွဲလဲခေါ်ယူထားတာမို့နိုင်ငံရေးသမားတွေနဲ့သတင်းဌာနတွေကတော့ဒါဟာသူမနောက်ထပ်သက်တမ်းဝင်ပြိုင်မှုအတွေ့ဆုံးဖြတ်လိုက်ပြီဆိုတာကိုပြသတာဖြစ်တယ်လို့ကောက်ချက်ချပြောဆိုနေကြပါတယ်။ဝင်ကြီးချုပ်အနေနဲ့ရွေးကောက်ပွဲပြန်ဝင်မယ်ဆိုတာကိုတော့ CDU ပါတီတွင်းကပြောဆိုထားပြီးဖြစ်ပါတယ်။ဥရောပသမ္မတကလည်းဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ထားပြီးအမေရိကန်သမ္မတဖြစ်သမ္မတတစ်ဖြစ်ဒေါ်နယ်ထရန့်ရွေးကောက်ခံရပြီးနောက်ကမ္ဘာနိုင်ငံရေးမှာမရေရာမှုတွေဖြစ်နေချိန်အသက်62နှစ်အရွယ်အင်္ဂလာမာကဲလ်အနေနဲ့ဥရောပအတွင်တည်ငြိမ်မှုကိုစောင့်ကြည့်နိုင်မဲ့သူအဖြစ်အများစုကရှုမြင်ထားကြတာဖြစ်ပါတယ်။2005ခုနှစ်ကတည်းကဂျာမနီဝင်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့အင်္ဂလာမာကဲလ်ကဘာနာရေးနဲ့ဥရောပငွေချေသုံးတိုင်းပြည်တွေအတွင်းအကျွေးပြတနာနဲ့ရင်ဆိုင်နေရစဉ်အတော်အတွင်းဥရောပရဲ့စီးပွားရေးအကြီးဆုံးဂျာမနီကိုဦးဆောင်ခဲ့သူဖြစ်ပြီးနိုင်ငံတကာကလေးစားအသိအမှတ်ပြုခံရသူဖြစ်ပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားကလည်းသူ့ရဲ့သမ္မတတက်တန်အတွင်းနောက်ဆုံးအကြိမ်နိုင်ငံခြားခီးစဉ်အဖြစ်ပြီးခဲ့တဲ့သတင်းပတ်အတွင်းဂျာမနီနိုင်ငံကိုရောက်ရှိစဉ်မှာဝန်ကြီးချုပ်မာကဲလ်ဟာထူးခြားလာတဲ့မဟာမိတ်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဝင်ကြီးချုပ်မာကဲလ်ဟာဥရောပတလွာရင်ဆိုင်နေရတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးကိုကင်တွယ်နေသူတူလည်းဖြစ်ပါတယ်ရှင
်။ပြင်သစ်နိုင်ငံမှာဒီနေ့တနင်္ဂနွေနေ့မှာနောက်နှစ်ရွေးချယ်တင်မြှောက်ရမယ့်သမ္မတအတွေ့တနိုင်ငံလုံးမဲပေးနေကြပါတယ်။ဥရောပနိုင်ငံတွေကိုစီးဝင်ရောက်ရှိလာတဲ့ပြောင်းရွှေ့နေထိုင်သူတွေကိစ္စပေါ်စိုးရိမ်ပူပန်မှုတွေနဲ့ပြင်သစ်နိုင်ငံမှာဂျဟဒစ်အကြမ်းဖက်သမားတွေတိုက်ခိုက်ဖျက်ဆီးမှုတွေဇက်တိုက်လုပ်ခဲ့တဲ့ပြဿနာတွေအပြီးဒီပြင်သစ်ရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကိုအကြက်ရိုက်သွားစေခဲ့တဲ့ဥရောပသမဂ္ဂတွေကခွဲထွက်ရေး Brexit အဆိုအနိုင်မဲတွေရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှလည်းရွေးကောက်ပွဲမှာ Donald Trump အနိုင်ရခဲ့ပြီးအခုပြင်သစ်နိုင်ငံကသမ္မတရွေးချယ်ပွဲဟာအဓိကနိုင်ငံရေးပါတီတွေနဲ့အသစ်ပေါ်ပေါက်လာတဲ့နိုင်ငံရေးအင်အားစုတွေကြားအပြိုင်ပွဲတစ်ခုဖြစ်နေရှုမြင်ကြပါလိမ့်။ပထမအကြော်အခြေခံရွေးချယ်ပွဲအတွက်သမ္မတလောင်း9ယောက်ထဲမှအသက်62နှစ်အရွယ်သမ္မတဟောင်း Nicolas Sarkozy 62နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ် Han Frank Swy ဖီလွန်နဲ့အသက်85နှစ်အရွယ်အလိန်ချူပက်တို့ရှေ့ကပြေးနေပါလေ။မဲဆန္ဒရှင်တော်တော်များကိုဆွဲဆောင်နိုင်ပြီးတော့မွတ်စလင်တွေပြောင်းရွှေ့ဝင်ရောက်သူတွေကိုဝေဖန်သူလည်းဖြစ်လက်ရာဇွန်အရောက်ဆုံးလို့လည်းယူဆရတယ်။မာရီလီပင်ရဲ့အလားအလာကိုလည်းပဲအနည်းကလေ့လာစောင့်ကြည့်မှုတွေရှိနေပါလေ။ပထမအကြော့ရွေးကောက်ပွဲရဲ့ရလဒ်တွေကိုတနည်းအနေနဲ့နှောင်းမိုက်မှသိရမယ်လို့မျှော်လင့်မှုတွေရှိပါလေ။
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းအတွက်နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အိန္ဒိယနိုင်ငံမြောက်ပိုင်းမှာယထာတစီလမ်းချော်တိတ်မှောက်တာကြောင့်အနည်းဆုံးလူ96ဦးသေဆုံးပြီးလူ100ကျော်ဒဏ်ရာရပါတယ်။ Uttar Pradesh ပြည်နယ်ခံဖွာအနီးမှာဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းယထာလမ်းချော်ခဲ့တာဖြစ်ပါတယ်။စိုးစိုးဝါးဝါပျက်စီးခဲ့တဲ့ယထာတွဲတွေတဲကနေအသက်ရှင်ကျန်ရစ်သူတွေရှိလို့ရှိညာကဲဆဲလှုပ်သားတွေနဲ့အကူအညီပေးသူတွေရှာဖွေနေကြဆဲဖြစ်ပါတယ်။အခင်းဖြစ်တဲ့နေရာမှာအရေးပေါ်ကားတွေလည်းဓာစင်နဲ့ချီပြီးအဆင်နဲ့ရှိနေပါတယ်။ယထာတွဲ14တွဲလမ်းချော်ထွက်ခဲ့ရတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အသက်ရှင်လွတ်မြောက်လာတဲ့ကျောင်းသူတို့ကတော့သူမနဲ့အတူစီးနင်းလိုက်ပါလာရင်တည်ဆုံးခဲ့ရတဲ့ခီးသွေတွေရဲ့ပုံရိပ်တွေကသူမစိတ်ထဲမှာကာလရှည်ဆွဲထင်နေမှဖြစ်ပြီးတိတ်ကိုခြောက်ခြားစေတယ်လို့ပြင်းထန်တဲ့သတင်းဌာန AFP ကိုပြောဆိုပါရယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာယထာလမ်းကွန်ရက်ကိုအများဆုံးအသုံးပြုတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့လို့ဘဏ္ဍာရေးထောက်ပံ့မှုအားနဲ့လာပြီးမခြားခဏဆိုသလိုမတော်တဆမှုတွေဖြစ်ပွားနေတာပါ။တ
န်ကိုရီးယားသမ္မတဘတ်ကျွန်ဟေးရဲ့တငယ်ချင်းတွေအရင်ကလက်ထောက်နှစ်ယောက်တို့ကိုအဂတိလိုက်စားမှုအရှုပ်တော်ပုံဆွဲချက်တွေနဲ့တရားဆွဲဆိုလိုက်ပြီလို့တောင်ကိုရီးယားအစိုးရရှေ့နေတွေကပြောဆိုပါတယ်။သမ္မတပတ်ကျွန်ဟင်းရဲ့တငယ်ချင်း Choi Soon-sil ကိုသမ္မတရဲ့ယုံကြည်မှုကိုရယူပြီးဩဇာလွှမ်းမိုးဖို့ကြိုးစားမှုအာဏာလွဲသုံးစားလုပ်မှုလိမ်လည်ဖို့ကြိုးစားမှုအဂတိလိုက်စားမှုတွေနဲ့ဥပဒေတိုင်တရားဆွဲဆိုခဲ့တယ်လို့ဆိုးမြို့တော်ဘိုးအစိုးရရှေ့နေယုံကြည်ကဲ Lee Yong-yul ကပြောဆိုပါတယ်။သမ္မတပတ်ကျော်ဟေးအနေနဲ့ Choi Soon-sil နဲ့အတူတခြားလက်ထောက်နှစ်ယောက်တို့နဲ့သူတို့ရဲ့ပြစ်မှုတွေမှာရှုပ်ဝဲသဘောတူဆောင်ရွက်မှုတွေရှိတယ်လို့တန်လျာဖြစ်စရာအထောက်အထားတွေရှိတဲ့အကြောင်းအထူးစုံစမ်းစစ်ဆေးအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်သမ္မတနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးအဖွဲ့ကဆက်ပြီးတော့စုံစမ်းစစ်ဆေးမှုတွေဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်။သမ္မတရဲ့တငယ်ချင်း Choi Soon-sil နဲ့လက်ထောက်ဟောင်း An Chun-ban တို့ဟာအဂတိလိုက်စားမှုရှုပ်တော်ပုံတွင် Foundation တွေကိုအလှူငွေပေးဖို့အတွက်စီးပွားရေးအဖွဲ့အစည်းကြီးတွေကိုမလျော်ဩဇာနဲ့အာဏာအလွဲသုံးပြီး ဖိအားပေးခဲ့မှုနဲ့အရေးယူခဲ့တယ်လို့အစိုးရရှေ့နေရုံအကြီးအကဲကထုတ်ဖော်ပြောဆိုပါတယ်။အဂတိလိုက်စားမှုရှုပ်တော်ပုံကြောင့်တောင်ကိုရီးယားအစိုးရဖွဲ့အချက်တဲဆိုင်လာခဲ့ပြီးသမရနှုတ်ထွက်ပေးဖို့လူလူဆန္ဒပြပွဲတွေကြီးထွားပြန့်နှံ့ခဲ့ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးလိုအပ်သလိုစုံစမ်းစစ်ဆေးအရေးယူနိုင်ဖို့အတွက်လွှတ်တော်ကအထူးအစိုးရရှေ့နေခန့်ဖို့အတည်ပြုပေးခဲ့ပါတယ်။
ဆီးရီးယားနိုင်ငံအလက်ပိုမြို့ရင်းကအစိုးရထိန်းချုပ်ရာဒေသကစာတင်ကြောင်းတစ်ခုပေါ်ကိုဒီကနေ့တနင်္ဂနွေနေ့မှာတဘုံတို့ရဲ့လက်နက်ကြီးကြီးကြတာကြောင့်အနည်းဆုံးကလေးငယ်9ဦးသေဆုံးခဲ့တယ်လို့ဆီးရီးယားသတင်းရှင်းမြစ်တွေကပြောပါရတယ်။ဖာကန်ရက်ကွက်မှာဒုံးကျည်နဲ့ပြစ်ခတ်ခံရတာကြောင့်ဒါဇင်နဲ့ချီတဲ့လူတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သတင်းတွေကဖော်ပြပါရတယ်။အလက်ပိုမြို့ရင်းကတဘုံတို့ထိန်းချုပ်ရာဒေသကစစ်ရုံတွေပေါ်ကိုဘုံးကျဲတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရနဲ့သူ့ကိုထောက်ပံ့ပေးထားတဲ့ရုရှားတို့အနေနဲ့တာဝန်ယူကြဖို့အမေရိကန်အစိုးရလုံခြုံရေးအကြံပေးဆူဆန်ရိုက်စ်ကမနစ်စနေနေ့ကသတိပေးပြောဆိုပါတယ်။လူပေါင်း 2,500 ကျော်နေထိုင်တဲ့အလက်ပိုမြို့မှာ9ရက်မြောက်ဆက်တိုက်တိုက်ခိုက်ခံရမှုအဖြစ်မနေ့ကတိုက်ခိုက်ခံရမှုမှာတော့အနည်းဆုံး29ဦးသေဆုံးခဲ့ရပါတယ်ရှင
်။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့မူဆယ်105မိုင်ကပြစ်ခတ်မှုနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရအောင်ပါ။တရုတ်မြန်မာနယ်စပ်မူဆယ်105မိုင်ကုံသွယ်ရေးဇုံအနီးကစစ်တပ်ရဲ့တပ်စခန်းတွေနဲ့ရှမ်းပြည်တွင်းကနေရာတချို့ကိုဒီကနေ့မနက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တွေကဝင်ရောက်ပစ်ခတ်တာကြောင့်ဒေသခံအရဲသားတချို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။105မိုင်ကုံသွယ်ရေးစခန်းကတော့ကုံစီအသွားလာတွေမရှိတော့တာကြောင့်ကုံသွယ်ရေးဇုံကိုခေတ္တပိတ်ထားရပါတယ်။ဒါအပြင်မူဆယ်ကွတ်ခိုင်တိန်ဒီမြို့အတွင်းမှာလည်းတံတားတွေကိုဖောက်ခွဲဖျက်ဆီးခံရတာတပ်စခန်းတွေပစ်ခတ်ခံရတာတွေရှိတဲ့အကြောင်းနဲ့ပစ်ခတ်မှုကိုတော့ကချင်ပလောင်ကိုကန့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလုပ်ခဲ့တာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံကသတင်းထုတ်ပြန်ထားပါတယ် VOA ကထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင
်ရှမ်းပြည်နယ်မူဆယ်ကွတ်ခိုင်တိန်ဒီမြို့နယ်အတွင်းမှာပစ်ခတ်မှုတွေဘုံပေါက်ကွဲမှုတွေဟာနိုဝင်ဘာလ20ရက်နေ့မနေ့အစောကြီးကတည်းကနေတစ်ချိန်တည်းတစ်ပြိုင်တည်းဖြစ်ပွားခဲ့ပြီးတရုတ်မြန်မာနယ်စပ်ကအကြီးကကုံသွေးရေးဇုံကြီးဖြစ်တဲ့မူဆယ်105မိုင်မှာတော့မနေ့6နိုင်ကျော်ကတည်းကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပြီးကားသွားလာတွေနဲ့ကုံစီစီးဆင်းမှုတွေရပ်နားခဲ့ရတယ်လို့ကုံသွေးရေးဇုံလည်းခေတ္တပိတ်ထားရပါတယ်မနေ့ပိုင်းကစပြီးပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့တာကြောင့်အရက်သားတချို့ထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကုံသွေးဦးစီးဌာနကတာဝန်ရှိသူတဦးကအခုလိုပြောပြပါတယ
်ဟုတ်တယ်ဟုတ်တယ်ခဏတာဖြစ်တယ်ဟုတ်တယ်ဗျာမြေကဒီလိုမျိုးဖြစ်လဲဆိုတော့အဲဒီကီယိုင်းနဲ့ပကောင်နဲ့ဒီမူကေတရားကမှန်ဟူခရကုမရှိတဲ့လုံကြီးတက်ကိုပြစ်တာလောရမြေရောက်ကြတာရလက်စဲပေါ်လို့အဲရတာကြီးပဲဘူးရမြေညာဒီကမှာမရှိတော့ဘူး
မနေ့ကနေစတင်ပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့ရမှာညနေပိုင်းမှာတော့အခြေအနေတွေတည်ငြိမ်လာပေမဲ့ကုန်တယ်ကားတွေကမလာရဲတော့တဲ့အတွက်တရုတ်မြန်မာနယ်စပ်ကနေ့စဉ်ကုန်စီစီးဆင်းမှုတွေရပ်ထားလိုက်ရတယ်လို့ဆိုပါတယ
်ရပ်တာပေါ့ရပ်တာပေါ့ဒေသင်းစတင်တာ6လကျော်ခွဲ6လကျော်ပဲတာလောက်လောက်ဝင်ကုန်လောက်ပဲကျွန်တော်တို့ပြေချာမှာသူကမလာတာတွားကြတာရှောင်ပြီးကြတာ
မူဆယ်105မိုင်ဟာနှစ်နိုင်ငံကြားကုန်စီစီးဆင်းမှုတွေအထူးကလုပ်နေတဲ့နေရာဖြစ်ပြီးနေ့စဉ်ကုန်တယ်ကားအဝင်ထွက်ကတောင်းနေချီပြီးရှိနေတာပါအထူးသဖြင့်တရုတ်ကုန်ပစ္စည်းတွေဝင်တဲ့အထူးကဂိတ်ဖြစ်ပြီးမူဆယ်105မိုင်ဟာတရုတ်မြန်မာစီးပွားရေးသမားတွေရဲ့စုရဲ့နေရာလည်းဖြစ်ပါတယ်အဲ့ဒီနေရာမှာစံပဲပြောင်းနှံကြက်တော်ဂျုံဖျဲသီးစတဲ့စားတောက်ကုန်အမျိုးမျိုးနဲ့ကုန်စီတိုင်တွေလည်းရှိသလိုတခြားရာဘာနဲ့ရေရွက်ပစ္စည်းတွေဖြစ်တဲ့ငါးနဲ့ကနန်းစတာတွေကိုလည်းတင်ပို့ရောင်းချနေတာပါအဲ့ဒီထဲမှာဒီဇယ်စီးတင်သွင်းမှုတွေလည်းရှိနေပါတယ်အဲ့ဒီနေရာမှာကားရောင်းစင်တာတွေလည်းရှိပြီးမူဆယ်105မိုင်ဟာတရုတ်မြန်မာနယ်စပ်စီးပွားရေးအတွက်အထူးအချက်အချာကျတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ပြစ်ခတ်မှုတွေနဲ့ပတ်သက်လို့တော့လက်နက်ကင်အဖွဲ့တွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ရှမ်းပြည်နယ်အတွင်းမှာအခုလိုမျိုးပြစ်ခတ်တိုက်ခိုက်ခံရမှုတွေနဲ့ပတ်သက်လို့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကသတင်းထုတ်ပြန်ခဲ့ရမှာ KIA ကချင်ဖွဲ့ TNLA တအောင်းပလောင်ဖွဲ့နဲ့ MNDAA ပူးပေါင်းဖွဲ့တွေကမူဆယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းကတပ်စခန်းတွေကိုတစ်ချိန်တည်းဝင်ရောက်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ပြည်သူတွေထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းနဲ့မူဆယ်ပြည်တော်စုလမ်းပေါ်ကစွမ်းလုံတံတား၊နတ်ပေါ်တံတား၊သိန်းတီမြို့နတ်မတူတံတားတွေကိုလည်းမိုင်းပေါက်ခွဲခြင်းတွေကိုလက်နက်ကင်အဖွဲ့တွေကလုပ်ခဲ့တယ်ဆိုပြီးရေးသားထားပါတယ်။ဒီအတွက်မူဆယ်ကုံသွေးရေးဆောင်ပြစ်ခတ်မှုအတွင်းမှာအရဲသားတဦးသေဆုံးခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရဲသား6ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။ရ ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့၃လောက်ကတည်းကစက်တိုက်စုလိုတိုက်ပွဲတွေပြင်းထန်မှုတွေရှိနေပြီးအစိုးရကတော့သတင်းထုတ်ပြန်မှုတွေသိမ်းမရှိပါဘူးရှင်။
မအေးမာတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒူးဝင်းကြီးတူတာဝင်ကရက်စဲခံရတဲ့အပေါ်အမြင်တွေကိုလည်းပြောပြပေးခြင်းပါတယ်။စိုက်ပျိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝင်ကြီးဌာနကဒုတိယဝင်ကြီးဒေါက်တာထွန်းဝင်းကိုတာဝင်ကနေရက်စဲလိုက်တာဟာမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့တိုင်းပြည်အတွက်လည်းနှစ်နာတယ်ဆိုပြီးသုံးသပ်ကြပါတယ်။နိုဝင်ဘာလ၁၈ရက်နေ့ရက်စွဲနဲ့ဒေါက်တ ပဲတာဝန်ကနေတစ်ဖက်သက်ရက်စဲတာဟာတရားမျှတမှုမရှိဘူးလို့သတင်းမီဒီယာတွေကမနေ့စနေနေ့ကတုံ့ပြန်ပြောဆိုခဲ့တဲ့အတွက်လူအများစိတ်ဝင်စားဖြစ်ခဲ့ကြပါတယ်လူတို့မဲဆန္ဒနဲ့အပြတ်အသတ်အနိုင်ရရှိခဲ့တဲ့အရက်သား NLD အစိုးရလက်ထက်မှာပထမဆုံးကြိမ်ကျွမ်းကျင်တဲ့ပညာရှင်ဝင်ကြီးတအုပ်ကိုရာထူးကနေထုတ်ပယ်ခဲ့တာဖြစ်ပါတယ်မျိုးစဘာနဲ့ပတ်သက်လို့တိုင်းပြည်ကအားထားရတဲ့ပညာရှင်တအုပ်ကိုရာထူးကနေရက်စဲလိုက်တာဟာတိုင်းပြည်အတွက်နစ်နာတဲ့လုပ်ရဖြစ်ကြောင်းလွှတ်တော်ရဲ့ပြင်ပအကြံပေးပုဂ္ဂိုလ်တအုပ်ဖြစ်ခဲ့ပြီးတီမွေးကုပညာရှင်လည်းဖြစ်တဲ့ဒေါက်တာထေးအောင်ကအခုလိုပြောပါတယ
်ကျောင်းသုံးဝင်းနေနေရတော့ဘာပဲပြောကျွန်တော်ကတော့ဘောကြတယ်ဗျာသူကစကားပြောတဲ့ဆရာဖြစ်တယ်ဗျာပညာနဲ့ပညာတတ်ဖြစ်တယ်ဗျာ။ဟိုလौတာကံတာတွေလည်းတော်တော်လေးကိုတိုင်းပြည်အတွက်စေနာထားလौတာဗျာ။အဲ့ဒါတွေကကျွန်တော်တို့ကမြင်နေရတယ်။မြင်နေရတယ်ဆိုတော့ကျွန်တော်တို့ကသဘောကျတယ်။သဘောကျပြီးတော့တကယ်တမ်းသူစတောင်းဖြစ်တာကတော့ဆိုင်ကျွေးပေါ့။ဆိုင်ကျွေးမှာစတောင်းဖြစ်ပြီးတော့အဓိကလေသမားနေရဲ့လေယာဉ်မြေပြန်ရရှိတဲ့သူကအဓိကဥပမေးလုပ်နေပြီးလုပ်ပေးနေတာဗျာ။လုပ်ပြီးနေတော့အဲ့ဒီပညာရှင်တွေကိုထုတ်လိုက်တယ်ဆိုတော့ကျွန်တော်တို့ကဟိုအမှန်တကယ်ပြောတော့အစိုးရဘက်မှအားမရဘူးပေါ့ဗျာ။အစိုးရဘက်မှအားမရဘူး။အကြောင်းအဲ့လိုဖြစ်ရတာလေဖြစ်တဲ့အကြောင်းရင်းကိုရှာပြီးတော့ပြည်ပြည်လည်းဖြစ်အောင်နှိမ့်နိုင်ပြီးတော့တိုင်းပြည်တို့တည်းတွေလောက်ရမကိစ္စသူ့လိုတွေကြောင့်ကျွန်တော်တိုင်းပြည်တွေသားအမဲစရီကိုကျွန်တော်ယူဆရတယ်ဗျာနှမျိုးစရာကောင်းတာပေါ့
ဟုတ်ကဲ့သူအတိကဟိုထူးထူးခြားခြားပေါ့နော်စိုက်ပျိုးရေးပညာရှင်တဦးအနေနဲ့ဆောင်ရွက်ခဲ့တဲ့အချက်တွေဘာတွေရှိပါလဲရှင
်သူတကယ်ဆောင်ရွက်နိုင်တဲ့အချက်ကဘာလဲဆိုတော့မျိုးစဘာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီအရင်အစိုးရလက်ထက်မှာတွင်းခဲ့တဲ့တကယ်လို့တိုင်းပြည်တွေအလုံးမဖြစ်တဲ့ဒီတရုတ်ပြည်ကမျိုးတွေနဲ့ရောင်းစားပြီးတော့ပြည်သူတွေဒုက္ခရောက်ခဲ့တဲ့ဟာကိုသူကဖယ်ပြစ်ပေးခဲ့တယ်ဗျာအမှန်တကယ်ရေမြေနဲ့ကိုက်ညီတဲ့မျိုးစဘာတွေဆက်ပြိုးဖို့အတွက်သူတောင်းတပေးခဲ့တယ်အကြံဉာဏ်ပေးခဲ့တယ်သူကိုယ်တိုင်မင်းလည်းမျိုးစဘာပညာရှင်ဖြစ်လို့ကြောင့်လို့ရေမြေနဲ့ကိုက်ညီတဲ့မျိုးစဘာတွေကိုသူကဖြစ်နိုင်ကြီးအကောင်းဆုံးဖြစ်အောင်သူဟိုစားဆောင်ပေးနိုင်ခဲ့တယ်အဲ့တော့ကျွန်တော်မျိုးစုမှာမြင်ရတယ်နောက်တစ်ခုကသူအဲ့လိုဖြစ်ကြတဲ့ကြောင့်ဆက်ပြိုးပညာရှင်တွေဌာနတွေမှာရှိတဲ့ဆက်ပြိုးဝန်ထမ်းတွေတော်တော်များများယူကြုံးမရဖြစ်တာကျွန်တော်တို့ကြားနေရတယ်မြင်နေရတယ်ဗျာ
ဒေါက်တာထွန်းဝင်းကိစ္စမှာဌာနတွင်းအထက်အောက်ဆက်ဆံရေးအားနည်းချက်ကြောင့်ဖြစ်တယ်လို့သုံးသပ်မိကြောင်းမြမအရေးလေးလာသုံးသပ်နေသူဒေါက်တာတင့်ဆွေကပြောပါရယ
်ဒီပြီးခဲ့တဲ့ယူကောက်ပွဲတော့ကတော့ဟာလာလာမှုနဲ့ကျွန်တော်လာခဲ့ပြီးတော့ဟိုတာဝန်ရှိတဲ့နေရာအစိုးရစသဖြင့်ပေါ့ပြီးတဲ့နေရာမှာတော့လူကိုကြည့်ပြီးရွေးတယ်လို့ကျွန်တော်ကတော့ထင်တာပေါ့လို့အဲ့လိုတော့ထုတ်ပြန်ကြေညာတာမရှိပါဘူးအဲ့တော့လူကြည့်ပြီးရွေးတဲ့အခါမှာလည်းပဲကျွန်တော်တို့ဟိုအခုလိုမျိုးအဆင်မပြေမှုဖြစ်တတ်ပါလေအဆင်မပြေမှုဆိုတာကတော့တာဝန်ပေးခံရတဲ့ပုဂ္ဂိုလ်ရဲ့ရည်သွေးရည်ချင်းကြောင့်ဆိုတာပါတယ်လို့တချို့လည်းပဲတချို့ဆိုတော့ဘောတော့နမူနာပေါ့ဒီပိစာတော့မဟုတ်ပါဘူးအာဂရီလိုက်စားမှုတွေနောက်တစ်ခုကအခုသတင်းအရကျွန်တော်တို့ဟိုဖြစ်နိုင်တာကတော့ဆက်ဆံရေးပေါ့ဌာနတော်ဆက်ဆံရေးအထက်အောက်လူကြီးပုဂ္ဂိုလ်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ဆက်ဆံရေးမှာအားနည်းချက်များရှိသလားလို့တော့ကျွန်တော်ဟိုကျွန်တော်အလောက်ပဲမြင်နေခင်ဗျာ
နိုဝင်ဘာလ17ရက်နေ့ကထုတ်ပြန်တဲ့သမရယုံရဲ့ကြေညာချက်မှာတော့2008ဖွဲ့စည်းပုံခြေခံဥပဒေပုံမှ235ပုံမှခွဲငယ်1နဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှ69ပုံမှခွဲကကြီးတို့အရဒေါက်တာထွန်းဝင်းကိုတာဝန်မှရက်စဲကြောင်းဖော်ပြထားပါတယ်။ဖွဲ့စည်းပုံခြေခံဥပဒေပုံမှအရပေးအပ်တဲ့တာဝန်ကိုကျေပွန်စွာမထမ်းဆောင်နိုင်သောပြည်ထောင်စုဝန်ကြီးသို့မဟုတ်ဒုတိယဝန်ကြီးတဦးဦးအားရာထူးမှနှုတ်ထွက်ရန်ညွှန်ကြားနိုင်သည့်ညွှန်ကြားသည့်အတိုင်းလိုက်နာခြင်းမပြုလျင်တော်ဝင်မှရက်စဲရမည်ဟုကြေညာချက်မှာဖော်ပြထားပါတယ်ရှင
်လက်ရှိအစိုးရအဖွဲ့တွေကတက်ဆိုင်ရနယ်ပယ်မှာကျွမ်းကျင်တဲ့ဒုဝန်ကြီးတူကိုအရင်စစ်အစိုးရဆက်ဆက်လုပ်ပုံတိုင်းတာဝန်ကရက်စဲလိုက်ပါတယ်ဒါဟာလူအများငတ်မွတ်တောင်းတခဲ့တဲ့တကယ့်အပြောင်းလဲကိုဖော်ဆောင်တဲ့နီလန်းအမှန်ဖြစ်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားကြောင်းလဲချင်းတန်ပြီးဆိုတဲ့ဆောင်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဒီမိုကရေစီအပြောင်းလဲတွေကိုတကယ်ပဲနီးမှန်လမ်းမှန်နဲ့ဖော်ဆောင်နေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်အင်္ဂါညဒါရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါများ
ဒါမဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင်ကျမ်းမာရေးဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အမျိုးသမီးတွေခံစားရတဲ့ရင်သားကင်ဆာရောဂါပျောက်ကင်းအောင်ကုသနိုင်မှုအတွက်ဆိုးဝါးပြင်းထန်တဲ့ရင်သားကင်ဆာရောဂါအမျိုးအစားကိုခံစားနေကြရတဲ့အမေရိကန်ပြည်ထောင်စုကတောင်းနဲ့ချီတဲ့အမျိုးသမီးတွေဟာဒီရင်သားကင်ဆာရောဂါကိုကုသပျောက်ကင်းနိုင်တဲ့သုတေသနနည်းလမ်းရှာဖွေတာမှာပါဝင်လာကြပါတယ်။ဒါတွေဟာအစောပိုင်းကုသမှုအတွက်ရောဂါဖြစ်ရတဲ့သဲလွန်စားတွေကိုရှာဖွေတဲ့ဆေးရုံဆေးကန်းတွေရဲ့စမ်းသပ်မှုအစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ VOA သတင်းတောက် Kelvin Ines သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပေးပါရှင်။
အမျိုးသမီးတွေခံစားနေကြတဲ့ရင်သားကင်ဆာရောဂါဖြစ်ရတဲ့အကြောင်းရင်းနဲ့ပျောက်ကင်းအောင်ကုသနိုင်မယ့်နည်းလမ်းရှာဖွေတဲ့သုတေသနလုပ်ငန်းမှာပါဝင်ကူညီတဲ့အမျိုးသမီးတွေထဲမှာသူမလည်းပါဝင်တယ်လို့လာထောင်ညံဝီလ်ဆန်ကပြောပါတယ
်။ဆောမပါ
ဒါတော့ကျမစီကနေနမူနာယူတဲ့ဘူးလေးပါ
။လာထောင်ညံဝီလ်ဆန်ဟာ metastatic ရင်သားကင်ဆာလို့ခေါ်တဲ့ခန္ဓာကိုယ်အတွင်းပိုင်းတခြားနေရာစီကိုပြန့်နှံ့သွားတဲ့ကင်ဆာရောဂါအမျိုးအစားကိုခံစားနေရသူဖြစ်ပါတယ်။ Metastatic Breast Cancer Project ဆိုတဲ့ရောဂါဖြစ်ပွားမှုမူရင်းနေရာကနေခန္ဓာကိုယ်အတွင်းပိုင်းတခြားနေရာစီကိုပြန့်နှံ့သွားစေတဲ့ရင်သားကင်ဆာမျိုးကုသလို့ရမယ့်နည်းလမ်းရှာဖွေဖို့သူတည်တနာလုပ်ငန်းအစီအစဉ်တွေရှိပါတယ်။အဲ့ဒီမှာစေရနာတသက်နဲ့ပူးပေါင်းပါဝင်ကြတဲ့တခြားအမျိုးသမီး2000ကျော်နဲ့အတူလာထောင်ညံဝီလ်ဆန်တယောက်သူမခံစားနေရတဲ့ဒီဆိုးဝါးပြင်းထန်တဲ့ယောဂါကိုကြော်လွားနိုင်အောင်ပြန်ပြီးခုခံနေသူပါလာထောင်ညံဝီလ်ဆန်ကအခုလိုပြောပါတယ
် You know everybody howls about
အားလုံးသိကြတဲ့အတိုင်းပါပဲဒီယောဂါခံစားတဲ့လူတိုင်းကဒါကိုကျမတို့ကုသဖို့လိုတယ်လို့ပြောကြပါတယ်ဒါကိုကုသနိုင်အောင်ရှာဖွေလို့ရမယ့်တခုတည်းသောနည်းလမ်းကလည်းဆေးရုံဆေးကန်းသုတေသနလုပ်ငန်းတွေမှာပူးပေါင်းပါဝင်ကြဖို့ပါဆရာဝန်တွေနဲ့သိပ္ပံပညာရှင်တွေကလှုပ်ဆောင်နိုင်ပေမဲ့ဒီထက်ပိုပြီးလှုပ်ဆောင်နိုင်ဖို့ကလူတွေရဲ့ပူးပေါင်းပါဝင်မှုလည်းလိုအပ်ပါတယ်
။ဝီလ်ဆန်လိုလူနာစီကနမူနာတတွေးတွေအသားအစာတွေကိုမြင်းများစားစားရယူစုဆောင်းနိုင်တဲ့ MIT Massachusetts နည်းပညာတက္ကသိုလ်နဲ့ Harvard တက္ကသိုလ်ဇီဝဆေးပညာဌာနဘုတ်အဖွဲ့ကနေဒီသုတေသနလုပ်ငန်းကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ဒါဟာသူတည်တနာလုပ်ငန်းလှုပ်ဆောင်ဖို့နီလန်းတစ်တစ်ခုဖြစ်တယ်လို့ဇီဝဆေးပညာဌာနဘုတ်အဖွဲ့ကဒီသူတည်တနာလုပ်ငန်းကိုဦးဆောင်တဲ့ဒေါက်တာနီခေဝန်လီကပြောပါတယ
် So this is different than how most studies
ကင်ဆာဌာနကြီးတွေနဲ့ခြားသူတည်တနာအဖွဲ့အစည်းကြီးတွေမှာပုံမှန်လုပ်နေကြတဲ့လေ့လာသူတည်တနာပြုမှုလုပ်ငန်းတွေနဲ့မတူပါဘူးလူနာတွေကိုယ်တိုင်ဒီသူတည်တနာလုပ်ငန်းတွေမှာကိုယ့်ခြေကိုယ်လက်နဲ့ပူးပေါင်းပါဝင်နိုင်တဲ့သူတည်တနာလုပ်ငန်းမျိုးပါ
အခုချိန်ထိတော့ဓာတုကုထုံဒါမှမဟုတ်ကိုခန့်စွန့်ရင်အတိတ်တဖန်ပြင်မြင့်လာအောင်ကုသတဲ့ကုထုံတွေနဲ့ကုသရမှာထူးထူးခြားခြားအခြေအနေတိုးတက်မှုရှိလာတဲ့လူနာအုပ်စုငယ်လေးတွေနဲ့ဒီသူတေသနလုပ်ငန်းကိုလှုပ်ဆောင်နေတာပါဖြည်းဖြည်းအားဖြင့်၃နှစ်လောက်ပဲအသက်ရှင်နိုင်တဲ့လူနာတွေဟာ၁၀နှစ်လောက်အထိဘာကြောင့်အသက်ရှင်နိုင်ရသလဲဆိုတာကို DNA မျိုးရိုးဗီဇလစ်လာချက်တွေကနေရှင်းပြနိုင်မယ်လို့မျှော်လင့်ရပါတယ်အခုသူတည်တနာလုပ်ငန်းမှာပါဝင်ခွင့်ရတဲ့လူနာတူဖြစ်ရတာကိုလာထောင်ညံဝီလ်ဆန်ကအခုလိုပြောပါတယ
် So once it's found
ကုထုံတစ်ခုခုတွေ့သွားမယ်ဆိုရင်ဒီအတွက်ကျမပါဝင်ကူညီခဲ့တယ်လို့ပြောရမှာပါပဲလေဆေးပညာဆိုင်ရာအချက်လက်တွေမျှဝေရမှာကျမပါဝင်ကူညီချင်ပါတယ်ဒီစီစဉ်မှာတခြားသူတွေပါဝင်လာအောင်လဲကျမစူးစမ်းကူညီခဲ့တာပါသူတို့ဒီလိုလုပ်နိုင်အောင်လဲသူတို့အတွက်လိုအပ်တဲ့အချက်လက်တွေကိုကျမပေးခဲ့ပါတယ်နှမ်းစီလောက်ပဲဖြစ်ပါစေကျမပါဝင်ကူညီခဲ့တယ်လို့ပြောရမှာပါ
ဒါပေမဲ့လည်းသူတသက်မှာတော့ဒီရင်သားကင်ဆာယောဂါကိုကုသလို့ရနိုင်တဲ့နီလန်းတွေ့နိုင်လိမ့်မယ်မဟုတ်ဘူးဆိုတာကိုတော့လာထောင်ညံဝီလ်ဆန်တယောက်ကောင်းကောင်းနားလည်သဘောပေါက်ပါတယ်ရှင်
။ရှားဖောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာဆေးဝါးတွေကိုတလွဲအသုံးချနေကြတာနဲ့စိတ်ကစင့်ကလျားဖြစ်ရတဲ့ပြဿနာတွေအကြောင်းအမေရိကန်ကျန်းမာရေးဆိုင်ရာအကြီးအကဲဒေါက်တာဗီဗက်မာဒီကအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။အခုအချိန်ဟာအမေရိကန်ပြည်ထောင်စုရဲ့ပြည်သူ့ကျန်းမာရေးနဲ့ပတ်သက်လို့ဖိအားအများဆုံးရင်ဆိုင်နေရတဲ့အချိန်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအတွင်းဆေးဆွဲမှုများနဲ့ရင်ဆိုင်ခြင်းဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Fate Labidex သတင်းပေးပို့ထားတာကိုတော့နန်းလောင်ကတင်ပြပေးထားပါတယ်ရှင်။
ဆေးဆွဲတာကိုကိုကျင့်စရာမကောင်းတဲ့ပုံစံမျိုးဆက်ပြီးမြင်နေလို့မဖြစ်တော့သလိုဒီလိုစိတ်ထားတွေပြင်ဖို့လိုတယ်လို့အမေရိကန်ကျန်းမာရေးဆိုင်ရာအကြီးအကဲဒေါက်တာဗီဗက်မာတီရဲ့အစီရင်ခံစာမှာပြောထားပါဗျ။ သူကအခုလိုဆိုပါတယ
် We have to recognize that addiction is not a moral failing. It's a chronic illness that must be treated with skill.
ဆေးဆွဲတာကကိုကျင့်တရားပြတ်တာမဟုတ်ဘူးဆိုတာကျွန်တော်တို့သတိပြုမိဖို့လိုပါတယ်။ဒါကအနာတရှိမကျန်းမာတာဖြစ်တယ်လို့ဒါကိုကျွမ်းကျင်မှုစာနာရိုင်းမြင့်မှုနဲ့အ мян ကုသပေးဖို့လိုပါတယ်
။ဒီအရေးအတွက်ဟာကင်ဆာယောဂါပေါင်းစုံခံစားနေရသူအရေးအတွက်ထက်များတယ်လို့မာတီကပြောပါတယ်။
Despite the magnitude of the substance use disorder crisis, only 1 in 10 people receives treatment.
In addition, ဒီလိုတလွဲအသုံးပြုနေကြတဲ့ပြဿနာတွေရင်ဆိုင်နေရတဲ့ဂျာကပဲသူတို့တွေက10ယောက်တယောက်ကသာကုသမှုရကြတာပါ။နောက်ပြီးအမေရိကန်9ယောက်တယောက်မှာဆေးတွေသုံးလို့စိတ်ကစင့်ကလေးရဖြစ်တာမျိုးသူတို့ဘဝမှာတစ်ချိန်ချင်းဖြစ်လာနိုင်တယ်လို့ခန့်မှန်းရပါတယ်။
ဆေးဆွဲမှုကိုရင်ဆိုင်တွန်းလာနေကြရပေမဲ့လည်းဆေးဆွဲသူ100ရာခိုင်နှုန်းလောက်ကတော့ကုသမှုရထားကြတယ်လို့အစိုးရခန်းစာမှာပြောထားပါဗျ။1964ခုနှစ်ကျန်းမာရေးဆိုင်ရာအကြီးအကဲရဲ့အစိုးရခန်းစာကြောင့်အမေရိကန်ကဆက်လက်တောက်သူတိတိတသားကျဆင်းသွားသလိုအခုထုတ်ပြန်တဲ့အစိုးရခန်းစာကြောင့်လည်းကာကွယ်ရေးကုသရေးနဲ့ပြန်လည်နလန်ထူရေးဆိုင်ရာသုတေသနလုပ်ငန်းတွေလှုပ်လာကြလိမ့်မယ်လို့တာဝန်ရှိသူတွေကမျှော်မှန်းနေကြပါဗျ။ထာနဲ့ပတ်သက်လို့လုပ်ငန်းတစ်တွေလုပ်ဖို့လိုတယ်လို့မာတီကအခုလိုပြောပါဗျ
။ Here's what we need to do.We need to strengthen prevention programs and increase access to treatment. We need to expand our focus to include substance misuse like binge drinking.
ကာကွယ်ရေးလုပ်ငန်းတွေပိုအားကောင်းအောင်ကုသမှုတွေပိုလလန်းမီအောင်ကျွန်တော်တို့လုပ်ဖို့လိုပါတယ်။အမူးလွန်အောင်အရက်တောက်တာမျိုးတလွဲအပြုမှုတွေအထိတိုးပြီးအာရုံစိုက်ဖို့လိုပါတယ်။နောက်ပြီးဆေးဆွဲသူတွေအပေါ်ကျွန်တော်တို့ရဲ့အမြင်တွေကိုလည်းပြောင်းပြစ်ဖို့လိုပါတယ်။
ဒီလိုဘေးကျန်နေကြဖြစ်နေတဲ့ကိစ္စကိုဘယ်လိုတုံ့ပြန်ကြမလဲဆိုတာအမေရိကန်တို့ရဲ့စိတ်တရေရာစံသတ်ချက်ဖြစ်တယ်လို့မာတီကပြောပါရဲ့ရှင်
။နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းငွေနေနေညက်နေခြင်းအတွက်သတင်းလွှာတွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကနေမြန်မာပိုင်းအစီအစဉ်တွေကိုညက်နေ9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။နောက်2နာရီကြာ9နာရီကနေ10နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစည်းအဝေးနေ့မကြခင်အဆုံးသတ်တော်မှာပါကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားကမနေ့စနေနေ့ကလက်တင်အမေရိကန်နဲ့ကာရေဘီယံဒေသတလွားကလူငယ်ခေါင်းဆောင်တစ်ထောင်ကျော်နဲ့တွေ့ဆုံလာမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုထင်ကျေးနဲ့မျှော်လင့်မထားကြဖို့ပြောဆိုခဲ့ပါတယ်ပေရုနိုင်ငံမြို့တော်လီမာမှာပြုလုပ်ခဲ့တဲ့တောင်ဟောပုံစံတွေ့ဆုံပွဲမှာတက်ရောက်လာတဲ့လူငယ်တွေကအမေရိကန်သမ္မတအပြောင်းအလဲအပေါ်စိုးရိမ်မကင်မေးမြန်းကြတဲ့မိကွန်းတွေကိုသမ္မတဥပမာကဖြေဆိုခဲ့တာဖြစ်ပါတယ်။မျှော်လင့်ချက်မရှိရင်အခြေအနေတွေပိုပြီးကောင်းအောင်လုပ်နိုင်မှာမဟုတ်ဘူးလို့သမ္မတဥပမာကပြောဆိုပြီးအကောင်းမြင်ချဖို့လူငယ်တွေကိုတိုက်တွန်းခဲ့ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့သူ့အစိုးရအဖွဲ့တွင်အရေးပါတဲ့နေရာတွေအတွက်လူတွေရွေးချယ်နေတာမှာမနေ့စနေနေ့ကတော့ရွေးကောက်ပွဲမဲဆက်စည်းရုံးမှုကနေဦးကာလာတွေတုန်းက Republican Party တွင်သူ့ကိုအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့မှုတဲ့ Mitt Romney နဲ့တွေ့ဆုံဆွေးနွေးပါတယ်။ရွေးကောက်ခံသမ္မတထရန့်နဲ့တွေ့ဆုံဆွေးနွေးဖို့အတွက် Mr. Trump ရဲ့ New Jersey ကောက်ခွင်းကိုရောက်ရှိလာသူတွေထဲမှာတော့ပညာရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့ Michelle Rhee နဲ့ Betsy DeVos နောက်ကာကွယ်ဝင်ကြီးဖြစ်ထင်ကြီးပေးခံနေရသူတွေကတူဖြစ်တဲ့အငိမ့်စားဗိုလ်ချုပ်ကြီး James Mitty တို့လည်းပါဝင်ပါတယ် Trump National ကောက်ကလပ်အပြင်ဘက်ကို Mitt Romney နဲ့အတူထွက်လာတဲ့ Mr. Trump ကအပြင်ဘက်ကစောင့်ဆိုင်းနေကြတဲ့သတင်းထောက်တွေကိုဆွေးနွေးပွဲတိတ်ကိုအောင်မြင်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.